မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြီးခဲ့တဲ့လပိုင်းတွေအတွင်းတိုက်ပွဲတွေမှာစစ်တပ်ဘက်ကအကြဆုံးများခဲ့သလိုတပ်ထဲကစစ်သားတွေတဲ့တိုက်ခိုက်ချင်တဲ့စိတ်တွေကြာဆင်းနေတယ်လို့ KNU ကရင်အမျိုးသားအစည်းအရုံးကိုလက်နက်ချလာတဲ့မြန်မာစစ်သားနှုတ်ဦးကပြောပါရယ် KNU နဲ့မြေရောက်မြန်မာစစ်တပ်ကလက်နက်ချလာတဲ့တပ်ဖွဲ့ဝင်နှုတ်ဦးကိုမအေးမာကတွေ့ဆုံမေးမြန်းထားပါရယ်ရှင
်ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့တွေPDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစတဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲတွေအတွင်း KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကိုစစ်ကောင်စီတပ်သားတချို့ကူးပြောင်းလာတာရှိသလိုရှေ့တန်းကနေထွက်ပြေးကြသူတွေလည်းရှိနေပါတယ်အဲ့ဒီထဲမှာ KNU PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကိုစစ်ကောင်စီတပ်မှလေးလေးလက်အောက်ခံခမရ102ကလက်နက်ချလာတဲ့စစ်ကောင်စီတပ်သားနှစ်ဦးလည်းအပါအဝင်ဖြစ်ပါတယ
်ကျွန်တော်ကတစားကန်နေလေဗျာဇာကနေထိုးကြွေးခံနေရတယ်။တို့တဘိုးတွေကောင်းစားဖို့အတွက်ကျွန်တော်ကမှအတက်တွေရောချွေးတွေရောရင်းမိပေးထားရတယ်။တို့ကရှေ့ကိုတက်တာမဟုတ်ဘူး။တို့ကနောက်ကန်အာမိမ့်မဲ့ပေးနေရတယ်။လောက်ရတာကျွန်တော်ကလက်တွေကြက်ကြက်လောက်ရတာ။အားလုံးလောင်းငယ်သားရဆလုံးမအောင်တိုက်ချင်ခိုင်းခြင်းနဲ့စိတ်မရှိတော့ဘူး။အားလုံးကနောက်တန်းပြောင်းဝင်ဖို့ပြီးတော့တာဆူနေကြတယ်။ညာဦးခုထဲအာနာရှင်ကြီးကဒီနေရာမှဒီနေရာပဲရောက်တိုက်မယ်ဆိုတဲ့လူမျိုးတွေဖြစ်ဖြစ
်စစ်တပ်ထဲဝင်ရောက်လာတာနှစ်နှစ်ပဲရှိသေးပြီးလက်နက်ချကူးပြောင်းလာတဲ့တပ်သားမင်းသူပြောပြသွားတာပါ။အော်ဂုတ်လ19ရက်နေ့မှာတော့မြဝရီဝလီကားလက်မအနီးဖျားကုန်းတုံးတက်ခွေစတဲ့နေရာတွေကတိုက်ပွဲတွေအတွင်းမှာလက်နက်ချခဲ့တာဖြစ်ပါတယ်။တပ်ထဲမှာထွက်ပြေးချင်တဲ့သူတွေရှိပေမဲ့တယောက်နဲ့တယောက်မပြောရဲကြဘူးဆိုပြီး16နှစ်ကြာစစ်မှုထမ်းခဲ့တဲ့ဒုတက်ချက်ထင်ကျော်ကလည်းပြောပါတယ်
။ဘုဘတော့ကျွန်တော်မတိုက်ချင်ဘူးဒီဘောလည်းကျွန်တော်မတိုက်ချင်ဘူး။အတော်မလို့စစ်ဖြစ်တယ်ကျွန်တော်တို့တူခံတယ်။ကျွန်တော်တို့ဘက်လည်းအသေးပေါက်များတယ်။လူတွေကလည်းကျွန်တော်တို့ချီအဖွဲ့ကလည်းစိတ်ဓာတ်ကြီးကြဆင်းနေကြပြီ။ကြဆင်းနေကြပြီ။တူတူမပြောရဲကြဘူး။ရင်ခွင့်ရပါဘာဖြစ်လဲဆိုတော့အင်ဖော်မာတွေရှိလို့သူတို့ဘေးဘန်းအနားမှာရှိရလူတွေ။အဲကြောင့်မို့ကျွန်တော်တို့ဒီချီတူးမှုဖြစ်တယ်တိုက်ခမ်းတယ်ကျွန်တော်တို့အတေကန်တိုက်ခမ်းတယ်အတေကန်တိုက်တော့ကျွန်တော်တို့ကသူတို့ကနောက်ပြန်ထုတ်ပါတယ်နောက်ပြန်ထုတ်ပါတယ်ကျွန်တော်နဲ့ကျွန်တော်တပည့်နှစ်ယောက်ကိုကျွန်တော်ကြံခဲ့တယ်ကျွန်တော်ကလမ်းနဲ့ချတယ်မင်းတို့လည်းငါ့ကိုပြင်တဲ့ငါလည်းနင်းတို့ကိုမပြေဘူးတွေ့အားတကြောင်မို့ကျွန်တော်တို့ခေါ်တာဒီမှာပဲ
စစ်တပ်ထဲကိုရောက်ပြီးတဲ့နောက်စိတ်မချမ်းမြေ့စရာလူခွေရေးချိုးဖောက်မှုတွေကိုလည်းကြုံရကြောင်းမကွေးတိုင်းအတွင်းမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသူကိုယ်တိုင်မြင်ခဲ့ရတယ်ဆိုပြီးတပ်သားမင်းသူကပြောပါတယ
်ကျွန်တော်စစ်ကြောင်းသွားတဲ့တောက်လျှောက်မှာဗျအဲစစ်မချမ်းသာရဲ့မြင်တွေ့ခဲ့ရတယ်အဲငဖြူကြီးနဲ့တက်ခဲ့တော့မှဆိုရာသူရသားရဲ့အင်ဖြတ်စည်းုံနဲ့မဟုတ်ဘူးပစ္စည်းတွေကဆာအကုန်လုံးမနိုင်မနေနေရဆာကားတွေနဲ့ပါထမ်းပြီးတဲသွားကြတယ်တကယ်နောက်တော့မှအင်းတွေပါဖြတ်စည်းမြီးတွေပါရှို့ရဲ့အဲ့လောက်ကြီးအောင်မှဆူဆူဝါးကြီးကျုံခဲ့ရတယ်နောက်ဆုံးကအရှင်းဆုံးကစားရမရှိလို့စံလေးပါယူပြီးတော့ကိုယ့်ကိုချက်စားရဲဆိုတော့ကျွန်တော်မပြောလို့ရဘူးအကုန်လုံးသူတို့ရာသူရသားကြီးရဲ့မျက်နှာကြီးကိုမထောက်တဲ့ပြီရာသူရသားကြီးရဲ့နေရအိမ်ရစာအကုန်လုံးကြီးလောင်လိုက်ပါသိင်းရဲ့အဲ့ဒါဖြစ်ကျွန်တော်ကမြင်တွေ့ခဲ့ရတယ
်စစ်သားတွေကြားမှာလဲတိုင်းရင်သားလက်နက်ကင်တွေနဲ့ဖြစ်စီပြည်တွင်းကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဖြစ်စီအခုလိုမျိုးတိုက်ခတ်ရတာကိုစိတ်ပင်ပန်းနေပြီးစစ်တပ်ရတာကိုအချီးနှီးဖြစ်နေတယ်လို့မြင်လာကြောင်းဒုတက်ချက်ထင်ကျော်ကပြောပါတယ
်သူတို့ကမိသားစုနဲ့ဖတ်ပြီးတော့နေတာကျွန်တော်တို့ကဒီမှာငငပြပြနဲ့ PDP ဆုံးနဲ့ကျွန်တော်နေခဲ့တာတော်တယ်မှာသူ့လည်းမုန်းတာလည်းမဟုတ်ကိုယ်လည်းမုန်းတာလည်းမဟုတ်ခဏလူလူချင်းသူတို့ကစစ်တပ်ကျွန်တော်အဲ့ဒါကိုလက်မခံလို့ကျွန်တော်အချင်းချင်းရန်သူမိတ်ဆွေဖွဲ့တယ်ရန်သူမိတ်ဆွေဖွဲ့ကျွန်တော်လက်နဲ့ချတယ်အငြင်းခံ
စစ်ကောင်စီဘက်ကလက်နဲ့ချကူးပြောင်းလာတဲ့တပ်သားမင်းသူဒုတက်ချက်ထင်ကျော်တို့ရဲ့ပြောပြချက်တွေပါစစ်ကောင်စီဘက်ကတော့တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရာရတဲ့စစ်သားအရေအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြောသလောက်မများတဲ့အကြောင်းနဲ့မြန်မာစစ်တပ်ကတပ်သားအများအပြားထွက်ပြေးနေတယ်စိတ်သက်ကျနေတယ်ဆိုတဲ့သတင်းတွေလည်းမဟုတ်မမှန်တဲ့အကြောင်းညှင်းဆို့ထားပါတယ်အခုအချိန်မှာစစ်ကောင်စီဘက်ကတပ်သားဗနေရောက်ထွက်ပြေးနေကြတယ်ဆိုတဲ့အရေးအတွက်နဲ့ပတ်သက်လို့တိကျအတည်ပြုချက်တွေတော့မရရှိသေးပါဘူးရှင်